အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့တနင်္ဂနွေနေ့အီတလီနိုင်ငံကိုရောက်ရှိမှာဖြစ်ပြီးအီတလီအစိုးရခေါင်းဆောင်တွေပုံရဟန်းမင်းကြီးတို့အပြင်ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ20ရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာရောမမြို့မှာအီတလီနိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့တို့ကတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်မနက်ဖြန်တနင်္လာနေ့မှာအီတလီဝန်ကြီးချုပ်မာရီယိုဒရော့ဂီနဲ့သမရဆာဂျီယိုမတာရဲလာတို့နဲ့လည်းစီးရီးယားပြည်တွင်းစစ်အရေးနဲ့အဲ့ဒီနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတို့ကိုဆွေးနွေးမှာဖြစ်ပါတယ်။ဆက်လက်ပြီးအမေရိကန်နဲ့အီတလီနိုင်ငံခြားရေးဝန်ကြီးတို့နှစ်ဦးဟာအစ္စလာမစ်အစွန်းရောက်အိုက်ဆက်အဖွဲ့တိုက်ဖျက်ရေးမဟာမိတ်အဖွဲ့မှပါဝင်ခဲ့ကြတဲ့နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာလည်းပူးတွဲသဘာဝပတိအဖြစ်လှုပ်ရှားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာစီးရီးယားနိုင်ငံပြည်တွင်းစစ်ကြောင့်ဒုက္ခသည်စခန်းတွေကထောင်ပေါင်းများစွာရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအစ္စလာမစ်အစွန်းရောက်အိုက်ဆက်အဖွဲ့ကလူသစ်စုဆောင်းတာတွေလုပ်မှာကိုအလွန်အမင်းစိုးရိမ်ကြောင်ဖော်ပြထားပါတယ်။